ရုရှားနိုင်ငံကရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဟူးနေ့ကတခဲနဲ့ထောက်ခံအတည်ပြုလိုက်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်သတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်။ရုရှားကယူနန်တင်သွင်းမှုပိတ်ပင်ကန့်သတ်တဲ့အတွက်တိုင်းပြည်အတွင်းမှာဓာတ်ဆီဈေးတွေတက်လာနိုင်ပေမဲ့ယူကရိန်းကိုအမေရိကန်ကနိုင်ငံရေးပါတီကြီးနှစ်ခုစလုံးကထောက်ခံတယ်ဆိုတာကိုပြသလိုတဲ့အတွက်လွှတ်တော်မှတ်တွေကအဲ့ဒီဓာတ်ဆီဈေးတက်တာကိုဂရုမစိုက်ဘဲဒီဥပဒေကြောင့်ကိုစိတ်အားထက်သန်စွာထောက်ခံခဲ့ကြတာပါထောက်ခံမဲ414မဲကန့်ကွက်မဲ18မဲနဲ့အတီးပြုတ်ပစ်လိုက်တဲ့ဒီဥပဒေကြောင့်ကိုအထက်လွှတ်တော်မှာမဲခွဲဖို့ပို့လိုက်ပြီးဖြစ်ပါတယ်အမေရိကန်နိုင်ငံအတွင်းမှာငွေကြေးဖောင်းပွမှုကြောင့်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ရုရှားကယင်နံတင်သွင်းမှုကိုပိတ်ပင်ကန့်သတ်လိုက်ရင်ကမ္ဘာယင်နံဈေးတွေထိုးတက်ပြီးတိုင်းပြည်အတွင်းမှာလည်းဓာတ်ဆီဈေးတွေတက်လာနိုင်တာကြောင့်ပိတ်ပင်ကန့်သတ်ဖို့သမ္မတဘိုင်ဒန်အစိုးရကအစောပိုင်းမှာဝန်လေးနေခဲ့ပါတယ်
Since Putin began his military buildup on Ukrainian borders,
သမ္မတဘိုင်ဒန်ကရုရှားကိုဝင်ရောက်တိုက်ခိုက်ဖို့စီရေးပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်နိုင်ငံအတွင်းမှာဓာတ်ဆီဈေးဟာတကာလံကို85ပြားတက်သွားခဲ့ပါတယ်အခုလိုပိတ်ပင်ကတ်တက်လိုက်မယ်ဆိုရင်ဓာတ်ဆီဈေးပိုတက်သွားနိုင်ပါတယ်ပူတင်ကရင်နံဈေးတွေတက်အောင်လှုပ်ဆောင်လာမှာကိုကျွန်တော်တို့နိုင်ငံအတွင်းမှာအတက်နိုင်ဆုံးနည်းနိုင်သမျှနည်းအောင်ကျွန်တော်တို့စူးစမ်းလှုပ်ဆောင်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောသွားတာပါအမေရိကန်အနေနဲ့ရုရှားကရင်နံများများဆဆတင်သွင်းခြင်းမရှိပေမဲ့လည်းသမ္မတပူတင်အတွက်ဝင်ငွေအများပြားရရှိရာအသက်သွေးကြောဖြစ်တဲ့အတွက်ရင်နံတင်ပို့မှုကိုအခုလိုပိတ်ပင်ကတ်တက်ခြင်းဟာလုတ်တင်လုတ်ထက်တဲ့လုတ်ရလို့အမေရိကန်လွှတ်တော်အမတ်တွေကယူဆကြပါတယ်ခင်ဗျာ